Pfizer BioNTech coronavirus ကာကွယ်ဆေးကိုရေခဲတစ်တာထဲမှာတလကျော်ကြာတူလောင်ထားနိုင်ကြောင်းဥရောပသမဂ္ဂအင်ဂျူရဲ့စေဝါကုကဲရေးဌာနကတနင်္လာနေ့မှာအတည်ပြုပါတယ်။ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအတွင်းကာကွယ်ဆေးပို့ပြီးတော့ဖြန့်ဖြူးပေးလာနိုင်မယ့်ဆောင်ရွက်ချက်လည်းဖြစ်ပါတယ်။အထူးအရေးကမှာအရင်တူလောင်ထားပြီးသားကာကွယ်ဆေးတွေကိုရေခဲတစ်တာမှာငှားရင်နဲ့အထည်ကြောင်းရှိတူလောင်ထားနိုင်ကြောင်းဥရောပသမဂ္ဂစေဝါကုကဲရေးအေဂျင်စီကပြောပါတယ်။တူလောင်ဖြန့်ဖြူးမှုပို့ပြီးတော့လွယ်ကူလာတာကြောင့်ဥရောပအဖွဲ့ဝင်နိုင်ငံများအတွင်းကာကွယ်ဆေးသည်ယူပို့ဆောင်ရေးအစီအစဉ်တွေမှာထူးထူးခြားခြားအကျိုးရှိစေဖို့မျှော်လင့်ကြောင်းလည်းပြောပါတယ်။အလွန်အေးခဲထားပြီးအဖုံးမဖွင့်သေးတဲ့ကာကွယ်ဆေးတွေကို1ဒီဂရီစင်တီဂရိတ်ကနေ5ဒီဂရီစင်တီဂရိတ်ကြားသာမန်ရေခဲတစ်တာအပူချိန်နဲ့5ရက်ကနေ31ရက်အထိတူလောင်ထားနိုင်တယ်လို့ဥရောပသမဂ္ဂစေဝါဆိုင်ရာဌာနကထပ်လောင်းပြောဆိုထားပါတယ်။ကမ္ဘာတစ်လုံးမှာ COVID-19 ကြောင့်ကူးစက်သေးဆုံးမှုကျဆင်းလာပေမဲ့လည်းကာယရောဂါပေးကြီးမပြီးဆုံးသေးဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကလည်းတနင်္လာနေ့မှာသတိပေးထားပါတယ
်။ There appears to be a mindset that
COVID-19 ကပ်ရင်းရောဂါကြီးကနေလွန်မြောက်နိုင်ဖို့အဝေးကြီးလိုပါသေးတယ်။ဒေသတိုင်းမှာကပ်ရင်းရောဂါကြီးကနေမလွန်မြောက်နိုင်သေးဘူးဆိုရင်ဒေသမှာကပ်ရင်းရောဂါကနေလွန်မြောက်နိုင်မှာမဟုတ်ဘူးလို့ WHO အကြီးအကဲ Tedros Adhanom Ghebreyesus ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုကြေညာပေးခဲ့တာဖြစ်ပါလိမ့်ရှင်။